အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်ကိုအာဖဂန်ကောင်းဆောင်တွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson အာဖဂန်နစ္စတန်နိုင်ငံကိုချုပ်တင်မကြေညာဘဲရောက်ရှိနေပါတယ်။အရှေ့လယ်ပိုင်းနဲ့တောင်အာရှခီးစဉ်သွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကဒီကနေ့မှာတော့အာဖဂန်သမ္မတဂါနီအစိုးရအဖွဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာအဗ်ဒူလာနောက်အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟာနစ်အတ်မာရုနဲ့တွေ့ဆုံဆွေးနွေးပါတယ်။ဆွေးနွေးပွဲကိုတော့ကာဘူးမြို့ပြင်ကဘဂရမ်လေတပ်အခြေစိုက်စခန်းမှာပြုလုပ်ခဲ့ပါတယ်။အာဖဂန်နိုင်ငံငြိမ်းချမ်းရေးအတွက်ဒေသရင်းကမိတ်ဖက်တွေအာဖဂန်အစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်ဖို့ဒီရည်မှန်းချက်ကိုချိန်ချောင်နေတဲ့အကြမ်းဖက်ဝါဒီတွေလုံခြုံဘေးကင်းစွာခိုးလုံမနေနိုင်ရေးအမေရိကန်ရဲ့ပိုက်ဖြတ်ချက်ကိုတောင်အာရှရေးရာအမေရိကန်ရဲ့မဟာဗျူဟာသစ်မှာရှင်းရှင်းလင်းလင်းချမှတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တယ်လို့ကာဘူးမြို့တော်အမေရိကန်တန်ယုံကပြောပါတယ်အာဖဂန်သမ္မတဂါနီကလည်းအမေရိကန်ရဲ့မဟာဗျူဟာသစ်ကိုထောက်ခံတဲ့အကြောင်းထပ်လောင်းပြောဆိုပါတယ်။အာဖဂန်ပြည်သူအလုံးကောင်းစားရေးလုံခြုံရေးနဲ့ဘေးကင်းရေးတို့ကိုတိုးမြှင့်လှုံ့ဆော်နိုင်ဖို့ရည်ရွယ်ပြီးအာဖဂန်အစိုးရကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ပိုင်ဖြတ်ထားချက်ကိုလည်းအာဖဂန်သမ္မတကပြောဆိုခဲ့ပါတယ်။ဝန်ကြီးတေလာဆန်ရဲ့အခုခီးစဉ်ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ပထမဆုံးအာဖဂန်နစ္စတန်ခီးစဉ်လည်းဖြစ်ပါတယ်ရှင်။